ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်ကြုံတွေ့ခံစားချက်တွေကိုတတ်သိခံထွက်ဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကဖိတ်ခေါ်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကုတုပလောင်ဒုက္ခသည်စခန်းကဒုက္ခသည်တွေကတော့တတ်သိတွေကိုတင်ပြဖို့အထောက်အထားတွေရှိနေပေမဲ့မြန်မာနိုင်ငံတွင်းကိုလာရောက်တင်ပြဖို့အခက်အခဲရှိတယ်လို့ပြောပါတယ်။ကုတုပလောင်ဒုက္ခသည်စခန်းမှာဖွဲ့စည်းထားတဲ့အာကန်ရိုရင်ဂျာငင်းငယ်ရင်းနဲ့လူအခွင့်အရေးအဖွဲ့ကမဟာမုတ်ဆိုရီပြောပြတာကအ
ထောက်အထားရအသေးသေးဆုံးဆုံးစီးပြီးသားပါဒီမှာကကျွန်တော်ခောက်တာရအထောက်အထားရဒီမြမဆူရာကလူမငင်းဖေလို့မရတာအထောက်အထားရစိုက်တယ်အဲ့ဒီကိစ္စကိုကျွန်တော်ကသူတို့ဆရာအစီအစဉ်ရမယ်သူတို့ဆိုရင်ကျွန်တော်တင်ပြဖို့အတိုင်းပါပဲလို့ကျွန်တော်ကအဲ့လိုမျိုးတွေသိချင်ပါတယ်ခင်ဗျာ
အထောက်အထားတွေဟာခိုင်မာတဲ့အထောက်အထားတွေဖြစ်တယ်လို့ပြောပါတယ်ဒီလိုအထောက်အထားတွေကိုတင်ပြဖို့အတွက်အဖွဲ့များဖွဲ့စည်းထားတာလည်းရှိတယ်လို့ဆိုပါတယ
်အဖွဲ့ပထမဟောပုစိတာလာကဟောအာခါရဝိုင်းကသုသတိအာခါရဝိုင်းကသုသတိဖော်ပြီးအန်ဟမ်မရတ်အဖွဲ့သူတို့တပ်ဖွဲ့ဖွဲ့ပုစိတာရဲနောက်တစ်ဖွဲ့ကဟောလေဒီမှာဝိုင်းစပ်ရဝိုင်းကသူတို့တပ်ဖွဲ့ပြည်ရင်ဒါနဲ့အဖွဲ့စီရရှိတယ်ဒီမှာသူတို့အစင်းနေကြတယ်ဒါနဲ့ကျွန်တော်ရေးအချက်လက်တွေကိုပတ်စုမယ်ဆိုလို့ဆိုရင်ကျွန်တော်တေတော့မှရှိတဲ့လူတွေဆရာတော့ဖို့သူရအဲ့မှာတမတော့ရပဲမြမဆူရကအရာကိုသူတို့ကသူတို့တတ်ဆုံးနဲ့သူတို့ကသူတို့ကဘာညာချင်းချောင်းမှာဆိုတော့သူတို့သိရင်မို့ရရှိတယ်အဲ့ဒါလို့
တက်တီအထောက်ထားတွေကိုမြန်မာနိုင်ငံတွင်လာရောက်ပြီးတက်တီထွက်ဆိုမှုအတွေ့စိုးရိမ်မှုတွေရှိနေတယ်လို့လည်းပြောပါတယ်ဟုတ်ကဲ့အခုလို့တက်တီတွေတင်ပြတာကိုဒီကနေပြီးတော့လျှို့ဝှက်ထားမယ်လို့လည်းပြောတယ်ခင်ဗျာနောက်ထပ်ဒီလူတွေလူကိုယ်တိုင်ခေါ်တွေ့ပြီးတော့တက်တီထွက်ဆိုတဲ့ခိုင်းတဲ့အခါမှာလည်းလုံုံရင်းတွေတာဝန်ယူတယ်လို့ပြောတယ်ခင်ဗျာအဲ့ဒါကိုဘယ်လိုသဘောရလဲ
အဲ့ဒီကိစ္စတော့နိုင်ငံတကာမီဒီယာဖတ်မှာပြောတာပါဒီမှာဟိုတင်ရလာတဲ့ဒီမှာနိုင်ငံသားဝင်ကြီးတနာကဒီမှာဟိုဝေကင်းဂရုပလာတဲ့မြန်မာနိုင်ငံသားဝင်ကြီးဦးမင်းသူလာတဲ့ချိန်မှာကျွန်တော်အချင်းချင်းသူတို့တင်ပြတာဟာကိုအဲ့ဒီတင်ပြတဲ့လူတွေကဒေလွာကလည်းဒေတူလည်းဘယ်ဟုတ်စုကလည်းသူတို့အဲ့ဒီမြန်မာနိုင်ငံမှာသွားပြီးတော့အဲ့ဒါကိုသူတို့သူ ਹੀ အချလာတဲ့သူ ਹੀ ပါယူတာကိုသူကမြန်မာဆိုတာကပါချပွဲနေရလို့ကျွန်တော်အဲ့ဒီအဲ့လိုမျိုးတွေခဏနေပါရရှိတာရှိပါတယ်ခင
်ဗျာမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူနဲ့အဖွဲ့ကုတုပလောင်ဒုက္ခသည်စခန်းကိုလာရောက်ဆင်ကတင်ပြပြောဆိုကြသူတွေကိုမြန်မာနိုင်ငံတွင်နေထိုင်တဲ့နေရက်တွေကအစနောက်ွယ်ကနေစုံစမ်းမှုတွေရှိတယ်ဆိုတဲ့သတင်းတွေကြားသိရတယ်လို့ပြောသွားတာပါဒီလိုအခြေအနေမှာ
ဟုတ်ကဲ့ပါဆိုရင်မှုတွေရှိတယ်ဒါပေမဲ့ကျွန်တော်ကဒီဖက်မှာရှိတဲ့လူတွေကတော့ဘယ်ပဲဆုံဆုံကျွန်တော်တို့ကိုအလားမဆိုလို့ကျွန်တော်ကတင်ပြဖို့အဆန်ပါပါလို့ကျွန်တော်ကလည်းမျိုးတွေသိချင်ပါတယ
်ကော်မရှင်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကိုတွားရောက်ဖို့အစီအစဉ်မရှိသေးဘူးလို့ကော်မရှင်အဖွဲ့ဝင်ဒေါက်တာအောင်ထွန်းတက်ကသတင်းတော့တွေကိုမနေ့ကပြောပါတယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရကတော့လာမယ့်နှစ်ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားပြီးတင်ပြပေးဖို့ကြေညာထားတာဖြစ်ပါတယ်ခင်ဗျာ